မက္ကမမနေ့ကကျင်းပခဲ့တဲ့ဒီမိုကရက်တစ်ပါတီညီလာခံရဲ့တတိယမြောက်နေ့မှာတော့ကယ်လီဖိုးနီးယားပြည်နယ်အထက်လက်တော်အမတ်ကမလာဟဲရစ်ဟာဒီမိုကရက်တစ်ပါတီရဲ့ဒုသမရလောင်းအဖြစ်ရွေးချယ်လိုက်တာကိုတရားဝင်လက်ခံလိုက်ပြီးမက္ကန်ပြည်သူတွေကိုလည်းနိုင်ငံအတွက်တိုက်ပွဲဝင်ကြဖို့တိုက်တွန်းလိုက်ပါတယ
် Let's fight with conviction. Let's fight with hope.
ယုံကြည်ချက်နဲ့တိုက်ဖြတ်ကြပါစို့တိုက်ပွဲဝင်ကြပါစို့အမေရိကန်မှာဘာမဆိုဖြစ်နိုင်တယ်ဆိုတာသိကြတဲ့အတိုင်းကျမတို့တွေကိုယ့်ကိုယ်ကိုယုံကြည်မှုအပြည့်နဲ့တိုက်ပွဲဝင်ကြပါစို့တယောက်နဲ့တယောက်တန်ဋိဌာန်ချပြီးမျှော်လင့်ချက်အပြည့်နဲ့အောင်မြင်အောင်အားထုတ်ကြပါစို့လို့ကမလာဟဲရစ်ကပြောသွားတာဖြစ်ပါတယ်။ဒါပြင်သမ္မတထရမ့်ရဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါနဲ့စီးပွားရေးပေါ်ခိုင်တွယ်မှုတွေကိုလည်းသူမကပြင်းပြင်းထန်ထန်ဝေဖန်လိုက်ပြီးတော့ခေါင်းဆောင်မှုမအောင်မြင်ခဲ့တဲ့အတွက်လူတွေရဲ့အသက်တွေနဲ့အသက်မွေးဝမ်းကြောင်းမှုများစွာဆုံးရှုံးခဲ့ရတယ်လို့ပြောလိုက်ပါတယ်။ဒါပြင်မနေ့ကကျင်းပခဲ့တဲ့ဒီမိုကရက်တစ်ပါတီညီလာခံအတွင်းအမေရိကန်သမ္မတဟောင်းဘရက်အိုဘားမားကလည်းသမ္မတထရမ့်မှာသမ္မတရာထူးတာဝန်ကိုသူ့ရဲ့ reality ရုပ်သံရှိုးတစ်ခုလိုပဲလှုပ်ဆောင်နေကြောင်းသူ့ရဲ့အာဏာရှင်ဆန်ပြီးအသုံးမကျတဲ့ခေါင်းဆောင်မှုကဒီမိုကရေစီကိုထိခိုက်စေတယ်လို့စောပိုင်းမှာဝေဖန်ပြောဆိုသွားပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာပါတီကြီးတစ်ခုကသမ္မတနဲ့ဒုသမ္မတအောင်နေရာတွေအတွက်အမည်စင်းတင်သွင်းတဲ့အထက်မှာကမလာဟဲရစ်ဟာသဒ္ဒထမြောက်အမျိုးသမီးဖြစ်ပြီးတော့လူမဲအမျိုးသမီးနဲ့အာရှနယ်ပယ်အမေရိကန်တွေတဲမှာတော့ပထမဆုံးဖြစ်ပါတယ်ခင်ဗျာ။